အမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားခိုင်မာတဲ့ဆက်ဆံရေးဟာအာရှနဲ့ပစိဖိတ်ဒေသရဲ့တူညီတဲ့အနာဂတ်မျှော်မှန်းချက်အတွက်လိုအပ်ချက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။နေပြည်တော်မှာဒီကနေ့ကျင်းပတဲ့အရှေ့အာရှထိပ်သီးညီလာခံရဲ့အာဆီယံအမေရိကန်အစည်းအဝေးအဖွင့်အမိန့်ခွန်းမှာသမ္မတအိုဘားမားကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။နေပြည်တော်မှာကိုယ်တိုင်သတင်းယူနေတဲ့အက်ဒီတာဒေါခင်စိုးဝင်းကသတင်းပေးပို့လာပါတယ်။
ကိုကြိမ်မြောက်အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာဆီယံနဲ့အမေရိကန်ပြည်ထောင်စုအကြားခိုင်မာတဲ့ဆက်ဆံရေးကိုပိုပြီးအားကောင်းအောင်တည်ဆောက်သွားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်ရှင်
။ And as a strong relationship between the United States and ASEAN is essential to realizing our shared vision for the future.
အမေရိကန်ပြည်ထောင်စုနဲ့အာဆီယံအသင်းကြားခိုင်မာတဲ့ဆက်ဆံရေးဟာအာရှနဲ့ပစိဖိတ်ဒေသရဲ့တူညီတဲ့အနာဂတ်မျှော်မှန်းချက်အတွက်လိုအပ်ချက်ဖြစ်တယ်ဆိုတာကိုသဘောပေါက်ကြတာနဲ့အမျှကျွန်တော်အနေနဲ့အခုလိုထိပ်သီးအစည်းအဝေးတွေမှာလည်းမကဘဲနဲ့နေ့စဉ်ဆိုသလိုဆက်လက်ပြီးတော့စူးစမ်းအားထုတ်သွားမှာဖြစ်ပါတယ
်။အရှေ့အာရှထိပ်သီးညီလာခံတက်ရောက်နေတဲ့သမ္မတအိုဘားမားဟာအရှေ့မြန်မာသမ္မတဦးသိန်းစိန်နဲ့လည်းမျက်နှာချင်းဆိုင်မြန်မာအရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနဒုဝန်ကြီးဦးတန်ကျော်ကတော့သမ္မတအိုဘားမားရဲ့2012ခုနှစ်မြန်မာနိုင်ငံခီးစဉ်အတွင်းအမေရိကန်နဲ့မြန်မာနှစ်ဖက်ညှိနှိုင်းခဲ့ကြတဲ့အဆိုပြုချက်တွေနဲ့ပတ်သက်ပြီး VOA ကိုအခုလိုရှင်းပြပါဗျာ
။ကျွန်တော်တို့ကဒီ17ချက်လုံးပေါ်မှာအားလုံး response လုပ်ထားပြီးသားဖြစ်ပါတယ်။အားလုံးမှာတိုးတက်မှုရှိနေပါတယ်။ဒီတိုးတက်မှုကိုဟလာနှစ်ဖက်ကြားမှာအချိန်ချင်းပြန်ဆွေးနွေးပြီးတော့လာဒီချက်ထပ်တိုးတက်အောင်လုပ်ဖို့ပဲရှိတယ်။အဲတခုရှိတာပေါ့နော်။တိတ်ဆန္ဒဆောပြီးတော့တိတ်လောတယ်ဆိုရင်တော့လေအလောက်ကြီးတော့ကျွန်တော်တို့မှလည်းဟလာဒီလူစွမ်းအခက်အခဲတွေရှိတယ်ကျွန်တော်တို့နိုင်ငံကစင်းရဲနေရနေပြီးတော့ထိုးထောင်စူးစမ်းနိုင်ငံဖြစ်တဲ့အခါကျတော့ကျွန်တော်တို့လည်းတတ်နိုင်တဲ့လောက်စူးစမ်းနေတယ်เนาะဒီအချက်တွေအားလုံးကဟလာကျွန်တော်တို့ကကိုယ်ဆန္ဒနဲ့ကိုယ်ထုတ်ဖော်ကြေညာခဲ့တာပါဒေါခင်ဆိုပြီးဟလာပြန်ကြည့်လို့ရှိရင်เนาะကျွန်တော်တို့ကဒါအမေရိကန်နဲ့နှစ်ဖက်ပူးတွဲပြီးတော့ကြေညာခဲ့တာမဟုတ်ပါဘူးကျွန်တော်တို့ရဲ့နှုံကျွန်တော်တို့ရဲ့ခြေလှမ်းနဲ့တနည်းရောက်အောင်သွားမယ်ဆိုတာဟလာပြောကြလိုပါတယ်
အရှေ့အာရှထိပ်သီးညီလာခံတက်ရောက်နေတဲ့ ADB ခေါ်အာရှဖွံ့ဖြိုးရေးပံဥက္ကဋ္ဌတာကီဟီကိုနာကာအိုကတော့အာဆီယံရဲ့ရည်မှန်းချက်ဖြစ်တဲ့အသင်းဝင်နိုင်ငံတွေအားလုံး2015ခုနှစ်အလွန်ကာလမှာတသားတည်းဆက်ဆက်ပေါင်းစည်းရေးအတွက်စီးပွားရေးနဲ့ဗဏ္ဍာရေးအရအားနည်းနေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံငယ်လေးတွေကို ADB ကပံ့ပိုးနေတဲ့အကြောင်း VOA နဲ့တီးတံ့တွေ့ဆုံခန်းမှာအခုလိုပြောဆိုလိုက်ပါတယ
်။ Of course we are using both non-concessional lending and concessional lending to Vietnam. So it's a very large operation. And for Cambodia and Laos and Myanmar, we are supporting...
BNN နိုင်ငံကိုအထူးအတွန်းနှုန်းနေနဲ့ရောတာမန်အတွန်းနှုန်းနဲ့ပါဖွံ့ဖြိုးရေးစီမံကိန်းကြီးတွေအတွက်ငွေချေပေးနေသလို Laos, Myanmar နဲ့ Cambodia နိုင်ငံတွေအတွက်လည်းအထူးသက်သာတဲ့အတွန်းနှုန်းအပြင်နှိရှိချီးတဲ့အစီအစဉ်တွေနည်းပညာတွေနဲ့လည်းပံ့ပိုးပေးနေပါတယ် BNN နိုင်ငံကတော့တခြားဖွံ့ဖြိုးတဲ့အာဆီယံနိုင်ငံတွေကိုအမိလိုက်နိုင်မှုအတော်လေးခြေလှမ်းတွက်နေပေမဲ့ Laos, Myanmar နဲ့ Cambodia နိုင်ငံတွေကတော့အချိန်ယူရအောင်မှာဖြစ်ပါတယ်အာဆီယံစီးပွားရေးအတိုင်းဝန်ထူထောင်ရေးအထမြောက်အောင် ADB ကဝိုင်းဝန်းပံ့ပိုးပေးနေပါတယ်
အရှေ့အာရှထိပ်သီးအစည်းအဝေးမှာမြန်မာသမ္မတဦးသိန်းစင်ကတော့အာဆီယံရဲ့အချက်အချာကြတာကိုထိန်းသိမ်းရေးဒေသရင်းတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်တမယိုးချာနဲ့တမယိုးချာမဟုတ်တဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုစုပေါင်းကင်တွယ်ဖြည့်ရှင်းသွားရေးအာရှနဲ့ပစိဖိတ်ဒေသတခွင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဒေသဆိုင်ရာပေါင်းစည်းမှုခိုင်မာစေရန်ပြည်သူချင်းချင်းထိတွေ့ဆက်ဆံမှုမြင့်တင်ရေးတွေကိုလည်းအလေးထားဆွေးနွေးခဲ့ပါတယ်။မနေ့ကတောက်ကြနေမှာတော့သမ္မတဦးဘာမဟာနေပြည်တော်ကနေရန်ကုန်မြို့ကိုထွက်ခွာမှာဖြစ်ပါတယ်။ရန်ကုန်မြို့မှာစုလေတဝိုင်းနဲ့အတွေ့အညာရုံကိုလေ့လာဖို့ရှိပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တော့သူ့ရဲ့နေအိမ်မှာတွေ့ဆုံမှာဖြစ်ပါတယ်။အဲဒီကနေပြီးလို့ရှိရင်လူငယ်တွေနဲ့တော့စည်ရတုခမ်းမမှာတွေ့ဆုံဖို့အစီအစဉ်ထားပါတယ်ရှင်။ဒီမှာခေဆိုးကင်းမှာနေပြည်တော်ကနေသတင်းပေးပို့နေတာပါရှင်။